ဇွန်လ29ရက်နေ့မနေ့ကဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာကျင်းပတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့38ချိန်မြောက်အစည်းအဝေးမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့လူ့အခွင့်အရေးအခြေအနေတွေကိုမစ်ရန်ဟီလီကတင်ပြခဲ့တာလို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ1948ခုနှစ်လွတ်လပ်ရေးရပြီးကတည်းကရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ပါဝင်စတဲ့တခြားဒေသတွေမှာလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေကစစ်ရာဇဝတ်မှုနဲ့လူသားချင်းစာနာမှုတွေကိုဆန့်ကျင်တဲ့ပြစ်မှုတွေကျွလွန်တာတွေလည်းရှိနေကြောင်းအဲ့ဒီပြစ်မှုကျွလွန်သူတွေဟာလည်းအခုချိန်ထိလွတ်မြောက်နေဆဲဖြစ်တယ်လို့တင်ပြခဲ့ပါတယ်။အဲ့ဒီလိုလူခွင့်ရေးချိုးဖောက်မှုတွေကျွလွန်ခဲ့သူတွေကိုအရေးယူဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီက ICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်မှုတရားရုံးကိုလွှဲပြောင်းပေးဖို့အတွက်မစ်ရန်ဟီလီကတိုက်တွန်းထားတာဖြစ်ပါတယ်။ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးလူ့ခွင့်ရေးလှုပ်ရှားနေသူတူဦးဖြစ်တဲ့ဒေါ်ချယ်ရီဇဟောင်းကအခုလိုပြောပါတယ
်။မြန်မာနိုင်ငံလူ့ခွင့်ရေးသူဖောက်မှုကဆိုလို့ရှိရင်နှစ်ပေါင်းကြာနေပြီ။သူဖောက်နေတဲ့အဖွဲ့ကလည်းဒီတစ်ဖွဲ့ပဲတက်မတော်ပဲပေါ့နော်။တောက်လျှောက်1994ပတ်ဝန်းကျင်မှာဆိုလို့ရှိရင်ပဲကရင်တွေကိုအပုံလိုက်တပ်ပြမှုတွေပေါ့နော်။ဒီအမနဘလုံးစားဆုံးတော့ကဒီရွာတွေမျိုးစုတာမျိုးတွေဟိုရွာထဲမှာနေလို့မရအောင်ဒီမျိုးစုံနဲ့ချက်ပြီးတဲ့ဟာမျိုးတွေဒီမိမျိုးဘုံနေချရတဲ့ဟာမျိုးတွေကဘာလုံးနဲ့ကြည့်မယ်ဆိုလို့ရှိရင်ဒီလူခွင့်ကြီးနဲ့ပတ်သက်လာရင်ဖန်တီစာနှုန်းနဲ့ကြည့်မယ်ဆိုရင်ဗမင်ဘွေတောက်လျှောက်ကြခဲ့တဲ့နိုင်ငံဒါဒီကအနောက်တိုင်းဒီကခုခုနိုင်ငံကြီးဖြစ်အားလာပြီးတာအဲ့လိုပဲပြောကြတယ်ဒါမှမဟုတ်တကယ်တကယ်မှာကြတော့ဒီသူတရကဘာစစ်ပြီးကြတဲ့ကဘာလုံးအသဘောတူထားတဲ့လူခွင့်ကြီးစာနှုန်းတွေကျန်းကျန်းဒီလိုလုပ်ရမယ်ဆိုရက်ကိုယ်တော်ကတမန်ချက်တွေရှိတယ်ဆိုတော့ကျမတို့နိုင်ငံကတခါမှမလိုက်နာခဲ့ဘူးအဲ့ဒီဟာတွေဆိုတော့အခုဟိုဒီကိစ္စတွေမှာဆိုလို့ရှိရင်ဒါကအချင်းမှန်ဆုံးတော့တက်တည်ပြမှုတစ်ခုပေါ့နော်ဒီဟာကိုတကယ်ပဲအဆုံးသတ်မယ်လူခွင့်ရေးကိုတကယ်ပဲချုပ်ဖောက်မှုတွေကိုရက်တက်အောင်လုပ်မယ်ဆိုလို့ရှိရင်ဒါဟုတ်တော့ရှောက်လုံနေတဲ့ဒီ institution ကိုတခုခုလုံးမရမယ်ဆိုတော့ဒါ ICC ပဲဖြစ်မလားဒါမှမဟုတ်တခြားနေဒီလားနဲ့ international accountability ရန်တရားတစ်ခုခုပေါ့နော်ကျမတို့လုပ်ရလိုက်မယ်ဗျာ
မစ်ရန်ဟီလီရဲ့အခုလိုကုလသမဂ္ဂလုံခြုံရေးကောင်စီကနေတဆင့်တင်ပြချက်တွေကိုကန့်ကွက်တယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းတူလည်းဖြစ်လက်ရှိရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးမမောင်အောင်ကအခုလိုပြောပါတယ
်သူကသူ ICC မကောက်လို့ဘာပဲသူကသူတင်တင်ပေါ့တင်ဖို့ပြောကိုတို့ကတော့ဘူးမဆိုင်ကိုတို့ကဆိုတဲ့သူ့လည်းပြောတယ်လာတဲ့ UN ဖွဲ့တွေလည်းပြောတယ်ညီအစ်ကိုတို့ကဒီဘင်္ဂါလီပဲနော် IDP ပေါ့သူတို့ပဲခင်ဗျားဆောင်းမီးပြောကျွန်တော်ရခိုင်တိုင်းသားကြီးကြည်ပါဦးလို့ဟုတ်ပြီလားတူတူတဲ့ဆင်းရဲဆုံးပြပြီးမှတောင်းနေဂျုံကြားမှာဂျမ်းမကြီးလူမှုကြီးချုပ်တဲ့ပြီးတော့မှစီးပွားရေးတွေကြပြီးတော့မှတနေ့လို့တနေ့စားရတဲ့ကိုရက်ဒီတိုင်းသားကြီးအများကြီးရှိတယ်လို့သူတို့ကမှရေကန်အတင်းကြာအတင်းနဲ့ချိန်တန်လို့ရှိရင်ဟာနိုင်ငံတကာနဲ့သွားနေသေးတာဆိုတော့ကျွန်တော်တို့ကဒီရခိုင်ပြည်နယ်ရဲ့တည်နေမှုကိုသွားတဲ့အခါမှာဒီ GDHU ကိုကင်တွေတဲ့အခါမှာတော့ဒီတစ်ခုတော့သွားလို့မရဘူးတာကြီးတစ်ခုလုံးကိုတည်နေအောင်သူမျိုးတို့တဲ့အောင်ပြီးရင်ပြီးမှခုနလူခွင့်ကြီးမှမှဖြစ်တင်ဖြစ်တဲ့တော့မျှတတော့ဟာပြီးတော့ပို့လို့ပါတယ်လို့ကိုရောအမြဲတမ်းထောက်ပြတာရှိတယ်။သူတို့ကဟိုလူသားချင်းဆန္ဒနဲ့လူ့ခွင့်ရေးဆိုတာကဘာလို့သူကယူရတာလဲ။ဟိုဟိုဘင်္ဂါလီကိုပဲသူကတနာတာလား။ရခိုင်ပြည်မျိုးကိုမတနာဘူးလား။ဆိုတော့သူ့ကိုတော့ကိုကရှင်းရှင်းပြောရင်တော့ပုဂ္ဂိုလ်ကြီးကသူ့ကိုလေးစားပါတယ်။သို့တော့ကိုရောနဲ့ဆင်းနေတဲ့ခံမှာတော့အစီအမံပြတဲ့ပြင်ကိုကိုရောပုံမှာနားလည်မှုမရှိတဲ့အတွက်ကိုရောကလည်းသူ့ပုံမှာနားလည်မှုရှိတာအကြောင်းမရှိဘူးလို့ကိုကဒီလိုပဲခံနေတယ်။ဒီစဉ်ဂျိုင်းနဲ့ပတ်သက်ရင်တော့သူပြောတာတွေကိုလုံးဝကန့်ကွက်တယ်
။ဒါ့အပြင်ICC အနေနဲ့အရေးယူမှုလုပ်ငန်းတွေကိုအလင်းမြန်ဆောင်ရွက်တဲ့ကြောင်းမစ်ရန်ဟီလီကချပြခဲ့ပါဗျ။လူခွင့်ရေးချိုးဖောက်ခံရသူတွေကိုတွေ့ဆုံမေးမြန်းတာကုလသမဂ္ဂနဲ့တခြားလူအဖွဲ့အစည်းတွေကရရှိထားတဲ့အချက်အလက်တွေကိုရှာဖွေစုဆောင်းတာတွေဥပဒေနဲ့တရားစီရင်ရေးဆိုင်ရာကျွမ်းကျင်သူပညာရှင်တွေကမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုနဲ့ဥပဒေအလွဲသုံးစားမှုတွေကိုစနစ်တကျလေ့လာစစ်ဆေးဖို့နဲ့လူခွင့်ရေးချိုးဖောက်မှုဒဏ်ခံစားခဲ့ရသူတွေဘက်ကတရားဥပဒေကြောင်းရအရေးယူနိုင်ဖို့နဲ့သူတို့ဘဝတွေပြန်လည်ကောင်းမွန်နိုင်ရေးကိုကူညီပေးဖို့မူပေါင်းတစ်ခုချမှတ်ဖို့ဆိုပြီးတော့တင်ပြခဲ့တာလည်းဖြစ်ပါတယ်။အခုလိုရန်ဟီလီရဲ့တင်ပြချက်တွေကိုကချင်ငင်းငန်းရေးကွန်ရက်ကဒေါ်ခွန်ကြားကလည်းအခုလိုမှတ်ချက်ပေးပါတယ်
။ကျွန်မအနေနဲ့တော့ရန်ဟီလီတင်ပြပဲနဲ့ကျွန်မတို့လွန်ခဲ့တဲ့လလောက်တုန်းကလည်းဒီကချင် society ကချင် organization တွေအနေနဲ့စုပေါင်းပြီးတော့မှလည်း ICC ကိုအဲကနေပြီးအရေးယူသေးပါဆိုတော့ statement မျိုးတစ်ခါကျွန်မတို့ဝိုင်းပြီးထုတ်ခဲ့ကြသေးတယ်ရှင့်။ဒီကတော့ inline ဖြစ်တယ်ပြင် appropriate ဖြစ်တယ်လှုပ်လဲလှုပ်တဲ့အရာတစ်ခုလို့ဖြစ်တယ်လို့ယူဆတယ်ရှင့်။အဲ့တော့ဒီဟာကျွန်မတို့ခေတ်ဆက်ဆက်မှာဆိုလုံလောက်တယ်လို့ပြောလို့ရတယ်။ဒီလိုမျိုးကျွန်မတို့ရဲ့ဟာဒီ room service ကိုလက်မှတ်မထိုးထားခြင်းအပြင် အဲဒီဟာလက်မမထိုးထားခြင်းဆိုတာဟာအရေးယူမှုကနေကင်းလုခင်းဆိုတာနဲ့ကွာထားပါလေရှင့်အဲ့တော့လောလောဆယ်အနေနဲ့ဒီ status ကိုလက်မလုံးမထိုးထားဘူးလို့ပြောတာနဲ့ပဲကျမတို့ကခွင့်လွတ်နေရတယ်လို့ဖြစ်နေပြီးတော့မှ violation တွေလောက်တိုင်းဒီအဲလူတွေထိုးထားမှုတွေကိုဒီအထီးအကျယ်လောက်တဲ့အခါသားမှာအများရန်ကင်းလုခင်းရနေတာဟာကျမတို့နောက်ထပ်လည်းပဲဒီလိုမျိုးအရေးယူကင်းလုနေတဲ့ရွေးကတော့နောက်ထပ်လည်းပဲကျူးလွန်မှုတွေထပ်ပြီးလုပ်ဖို့အတွက်အားပေးနေလို့ဖြစ်နေပါတယ်ဒီဟာကျမတို့ case ဆက်လို့ပြောတဲ့အခါမှာကျမတို့ဒီတော့ကျမတို့ရဲ့တက်တန်းတက်လျှောက်လုံးမှာတော့ကျမတို့ဒီတော့ဆက်မှဖြစ်တော့မှဒီဥဒရေးခင်းလုံးကစပြီးတော့မှ88အရေးခင်းဒီအရင်နဲ့တော့မှလုံလောက်ပါတယ်အဲ့ဒီခင်းလုံးကလည်းလှုပ်ဆောင်မှုတွေလုံးပါတယ်အခုအချိန်မှာတော့ကျမတို့ရခိုင်ရေးကိုတော့မပြောချင်ဘူးကျမရဲ့မျက်စိရှိမှဖြစ်နေတဲ့ဒီကချင်ဒေတာမှဖြစ်သွားတဲ့ Climate Against Community လို့ပြောတဲ့အရာတွေကိုပဲအခုအချိန်မှာကြည့်မယ်ဆိုရင်တော့မှအများကြီး9နှစ်ကာလမှ document လုပ်ထားတဲ့အရာတွေနဲ့ကိုယ်တိုင် witness လုပ်တဲ့အရာတွေနဲ့တော့လုံလောက်နေပြီလို့ယူဆပါတယ်ရှင့
်ရဟီလီကိုမြမအစိုးရကလက်တော်လုံးမှာပြည်ဝင်ခွင့်ပိတ်ထားတယ်လို့လူခွင့်ရေးကိုယ်စားလှယ်တအူးအနေနဲ့ရှိတင်တဲ့တရားမျှတမှုဗလိုက်မှုကင်းစင်ဖို့ဆိုတဲ့အခြေခံချက်တွေမရှိတာမို့သူ့နေရာမှာတခြားတယောက်ကိုအစားထိုးပြောင်းလဲပေးဖို့ဆိုပြီးတော့နိုင်ငံရေးဝန်ကြီးဌာနအမြင့်တဲ့တွင်ဝန်ဦးမြင့်သူကလည်းအဲ့ဒီဂျနီဗာစီဝေးမှာတင်ပြခဲ့တယ်လို့သိရပါတယ်ခင်ဗျာ